Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဩဂုတ်လ14ရက်တနင်္လာနေ့ညနေခင်း VOE မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုရှာလော့ဘေးမြို့ကလူပြူလူမျိုးရေးဝါဒီတို့ရဲ့ဆွေးပွဲမှာအကြမ်းဖက်ရုံးရင်းဆန်ကပ်ဖြစ်တဲ့အခြေအနေဟာအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကိုက်ညီတယ်လို့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားတင်းမာမှုတွေရှိနေချိန်မှာပဲအမေရိကန်စစ်တပ်ရဲ့ထိတ်တန့်ဗိုလ်ချုပ်ကြီးတောင်ကိုရီးယားကိုရောက်ရှိနေပါတယ်။မြောက်ကိုရီးယားရဲ့ချောင်းမီးသွေးတန်ရိုင်းအပါအဝင်တခြားထုတ်ကုန်တွေတင်သွင်းတာတားမြစ်တဲ့အကြောင်းတရုတ်ကဒီကနေ့ကြေညာပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ကချင်ပြည်နယ်ဘက်မှာတိုက်ပွဲမှာဒီတက်ကဖမ်းထားတဲ့ကချင်ဒေသခံတချို့ကိုတော့ညီညာရေးအဖွဲ့တွေကညှိနှိုင်းပေးလို့ပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့ရှမ်းမန်တုံဘက်မှာလည်းဒီလိုမျိုးဖမ်းခံရတဲ့လူတွေကိုတက်ကပြန်လွှတ်ပေးပါတယ်။ဒါပေမဲ့ဒီထဲက2ယောက်ကတော့အရိုက်ခံရတဲ့ဒဏ်နဲ့လာရှိုးဆေးရုံမှာအခုအရေးပေါ်ဆေးကုသမှုခံယူနေရပါတယ်။
အဲ့ဒီဥဇော်ဆိုင်နဲ့ဥမကောင်ကိုကြတော့လာရှိုးဆေးရုံမှာပြင်ထားတယ်ဥမကောင်ကြတော့လက်ကျိုးသွားပြီးမှခုချောက်ပတ်တိစီးပြီးမှတလားပြေးမှတို့
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ဒီအမေရိကန်ပြည်ထောင်စုရောက်စာရေးဆရာတွေရဲ့မေရီလန်ကစာပေဟောပြောပွဲအကြောင်းနောက်ကုလသမဂ္ဂညီလာခံကိုမြန်မာနိုင်ငံကလူငယ်ကိုစားပြုတက်ရောက်နေတဲ့အကြောင်းဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရေဆုံးတော့တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုအောင်အောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာဖြစ်တဲ့လူပြူလူမျိုးရေးဝါဒီတွေရဲ့ဆွေးပွဲမှာအကြမ်းဖက်ရုံးရင်းဆန်ကပ်ဖြစ်တဲ့အခြေအနေဟာအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကိုက်ညီတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါတယ်။တံပြန်ဆန္ဒပြတဲ့လူအထက်ကိုကားနဲ့မောင်းဝင်တိုက်တာဟာအမုန်းတရနဲ့တီယူသံအဆွဲတွေကြောင့်ဖြစ်လာတဲ့ရာဇဝတ်ကြောင်းလှုပ်ရက်ဖြစ်တယ်လို့ HR Mac Master က ABC ရုပ်သံနဲ့တနင်္ဂနွေနေ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။စနေနေ့တုန်းကကားနဲ့ဝင်တိုက်တဲ့ဖြစ်ရကြောင်းအသက်32နှစ်အရွယ်အမျိုးသမီးတဦးသေဆုံးရပါတယ်။တခြားလူ19ယောက်ထဏ်ရာရသွားသလိုရုံးရင်းဆန်ကပ်အခြေအနေကိုကောင်းကင်ကနေစောင့်ကြည့်လေ့လာနေတဲ့ဗာဂျီးနီးယားပြည်နယ်ရဲတပ်ဖွဲ့ဝင်နှစ်ဦးဟာလည်းရဟယင်ပြတ်ကျတာကြောင့်သေဆုံးရပါတယ်။သေဆုံးခဲ့ကြသူတွေအတွက်အောက်မွေပဲဆူတောင်းပွဲတစ်ခုကိုမနေ့တုန်းကရှာလော့ဘေးမြို့မှာပြုလုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကမြို့တွေမှာလည်းအကြမ်းဖက်မှုတွေကိုစန့်ကျင်တဲ့အနေနဲ့လူတွေစုဝေးခဲ့ကြပြီးလက်ရာဆုံးဝါဒီအဖွဲ့တွေကိုသမ္မတဒေါ်နယ်ထရန့်ဘက်ကအတိတ်တလင်းဝေဖန်ရှုတ်ချမှုမလုပ်ခဲ့တဲ့အပေါ်မှာလည်းဝေဖန်ခဲ့ကြပါတယ်ရှင်
။မြောက်ကိုရီးယားနဲ့တင်းမာမှုပိုတိုးလာနိုင်တဲ့အနေရရှိနေတဲ့နှစ်စဉ်လုံနေကြအမေရိကန်တောင်ကိုရီးယားပူးတဲ့စီရေးလက်ကျင့်မှုလုပ်ဖို့ရှိနေကြမှာပဲ။အမေရိကန်ထိတ်တန့်ဗိုလ်ချုပ်ကြီးဟာတောင်ကိုရီးယားကျွန်းဆွယ်မှာရောက်နေပါတယ်ဒီသတင်းပတ်အတွင်းအဲ့ဒီဒေတာရင်းကိုသွားတဲ့သူ့ရဲ့ခီးစဉ်ဟာမဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်တို့ကိုထက်လောင်းအာမခံချက်ပေးဖို့ဖြစ်တယ်လို့အတွက်အချက်လဲမှားတာတွေကိုတားဆီးဖို့တရုတ်နဲ့ဒီစစ်ဖက်ချင်းဆက်ဆံရေးတိစောက်ဖို့ရည်ရွယ်တယ်လို့ပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုဒန်ဖို့ကပြောပါတယ်ဒီကနေ့မှာတော့ဗိုလ်ချုပ်ကြီးဒန်ဖို့ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်ကာကွယ်ရေးဝန်ကြီးဆန်ယောင်မူရိုနဲ့တွေ့ဆုံပြီးတဲ့နောက်တရုတ်နိုင်ငံကိုထွက်ခွာမှာဖြစ်တယ်လို့ဒီသတင်းပတ်ကုန်ပိုင်းမှာဂျပန်နိုင်ငံကိုသွားဖို့ရှိပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ရစ်နဲ့နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆင်တို့ကလည်းအမေရိကန်တို့ရဲ့ရည်ရွယ်ချက်ဟာကိုရီးယားကျွန်းချင်မှာငင်းငင်းချမ်းချမ်းနဲ့နျူကလ িয়ার ကင်းစင်ရေးဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့တင်ငွေတင်နေနှောင်းပိုင်းကထုတ်ပြန်တဲ့ Wall Street Journal ရဲ့အတွေးအမြင်ဆောင်းပါးတစ်ပုဒ်မှာထပ်လောင်းပြောကြားထားပါတယ်။တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိကြောင်းပြသဖို့ဟာမြောက်ကိုရီးယားအပေါ်မှာမူတည်တယ်လို့လည်းဆိုပါတယ်။အခုချိန်မှာမြောက်ကိုရီးယားအနေနဲ့ရွေးချယ်စရာနည်းလမ်းတစ်ခုရှိနေပြီးနိုင်ငံငြိမ်းချမ်းရေးကြွယ်ဝချမ်းသာရေးနည်းနဲ့နိုင်ငံတကာကလက်ခံနိုင်တဲ့အနေအထားမျိုးဖြစ်အောင်ပြုပြင်မလားဒါမှမဟုတ်စစ်ပွဲဆင်နွှဲဖို့လမ်းကြောင်းကရွေးချယ်ပြီးဆင်းရဲကြက်တဲမှုတွေအထူးကြံဖြစ်မှုအနေအထားကိုရွေးချယ်မလားဆိုတာပဲဖြစ်တယ်လို့ Medis နဲ့ Taylor ဆင်တို့ကပြောပါတယ်ခင်ဗျာ
ကုလသမဂ္ဂဘက်ကဒီလဆော့ဖိုင်းမှာချမှတ်လိုက်တဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတဲ့အရာမြောက်ကိုရီးယားရဲ့ချောင်းမီးသွေးတန်ရိုင်းနဲ့တခြားထုတ်ကုန်တွေတင်သွင်းမှုကိုတားမြစ်လိုက်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့တနင်္လာနေ့မှာကြေညာလိုက်ပါတယ်မြောက်ကိုရီးယားရဲ့ပေဒင်းတပ်ဒုံးကျည်စမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားတခဲနဲ့အတီးပြုတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပြည့်အဝဆောင်ရွက်ဖို့တရုတ်ခေါင်းဆောင်တွေကကတိပြုထားတာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားရဲ့ပို့ကုန်ဒေါ်လာတန်1000ဘိုးလောက်ကိုတားဆီးပိတ်ပင်နိုင်မှာဖြစ်ပါတယ်။လ lambda september la 5 ya ni ma kong twe yi kan ta chet de apye wa sa de a chong win me lo tiu kong twe yi hwin ni thana ga pyo ba de myaw korea bet ga nuclear let ne a season rue ko let lwe yi atwe a ye ba so maha mai phit de tiu a ni ne tu ye a ni tha ko a thong pyu saung ywe pho american tamara donald trump ne tu a so ya a phwa win ni ga tai to ni ja da ba ku la tamaka song phyet chet ko tiu phat ga lai na saung ywe ni de lo le tiu ga pyo ba de အခြေအနေကိုနိုင်ငံရင်းနှီးနဲ့ဖြည့်ရှင်းဖို့လိုအပ်တဲ့အကြောင်းနဲ့ထိမ့်ထိမ့်သိမ့်သိမ့်ရှိကြဖို့ကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာထပ်မံတိုက်တွန်းသွားပါရရှင်
။ Venezuela အရေးနဲ့ပတ်သက်လို့ဆင်အားအသုံးပြုသွားမယ်လို့ American သမ္မတ Donald Trump ကအချင်းချောက်ပြောဆိုခဲ့ပြီးတဲ့နောက်ဒုသမ္မတ Mike Pence က Colombia သမ္မတ Juan Manuel Santos နဲ့ကန့်ကွက်ပြောဆိုမှုကိုတနင်္ဂနွေနေ့ကရင်ဆိုင်ခဲ့ရပါတယ်။ Colombia နိုင်ငံကတဟနာမြို့မှာကျင်းပတဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းစစ်အင်အားသုံးဆဲသွားမဲ့အရေးနဲ့ပတ်သက်လို့ဒုသမရဖန်စကပြောဆိုတာမျိုးမရှိသလိုဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးပြောဆိုတာမျိုးလည်းမရှိပါဘူး။သမရဆန်တိုစ်ကတော့ဗင်နီဇွဲလားအရေးနဲ့ပတ်သက်ပြီးအမေရိကန်အနေနဲ့စစ်အင်အားအသုံးပြုမှမျိုးကိုဘယ်လက်တင်အမေရိကန်နိုင်ငံတွေကမှလက်ခံမှာမဟုတ်သလိုဒီလိုမျိုးလည်းမစင်စားတဲ့ကြောင့်ပြောရတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့ဗင်နီဇွဲလားအရေးငြင်းငြင်းချမ်းချမ်းဖြည့်ရှင်းနိုင်မှုစနားရှိကြောင်းဒုသမရဖန်စကကိုလံဘီယာသမရကိုပြောကြားခဲ့ပါတယ်။ဗင်နီဇွဲလားသမရမော်ဒူရိုအစိုးရပေါ်စီဝါရေးရတန်တမာရေးရဖီအားပေးတန်ခတ်ရေးယူတာလိုမျိုးနီလန်ပေါင်းစုံအသွင်ပြနိုင်ကြောင်းလည်းထောက်ပြပြောဆိုပါရတယ်။ဒါ့အပြင်ဗင်နီဇွဲလားနိုင်ငံအနေနဲ့အောင်နာရှင်စနစ်ကျေတုံးတဲ့နိုင်ငံအဖြစ်ပြောင်းလဲသွားမှာမျိုးကလည်းအမေရိကန်အနေနဲ့လက်မခံနိုင်ကြောင်းဖန်စကပြောပါရတယ်။ဗင်နီဇွဲလားနိုင်ငံအနေနဲ့မတည်မငြိမ်ဖြစ်မှုဟာဒေတာတစ်ခုလုံးအပေါ်မှာအန္တရာယ်ရှိပြီးတော့ဗင်နီဇွဲလားပြည်သူတွေကိုကူညီနိုင်မှုအတွက်ဒေတာရင်းထောက်ခံမှုကိုစုစည်းဖို့နဲ့ဒေတာအခြေအနေကိုလေ့လာဖို့သမ္မတထရမ့်ကသူ့ကိုဆင်လွတ်ခဲ့တာဖြစ်တယ်လို့ဒုသမ္မတဖန်စကပြောပါရခင်ဗျာ။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကုလသမဂ္ဂတိခမ်းပါရှင်။ဘိုင်ကနာဖာဆိုနိုင်ငံမြို့တော်ဝါဂါဒူဂူကစားတောက်ဆိုင်တစ်ခုမှာမနေ့တနင်္လာနေ့ကတနတ်သမားတွေဝင်ရောက်ပစ်ခတ်တာကြောင့်အနည်းဆုံး18ဦးသေဆုံးပြီး10ဦးဒဏ်ရာရပါတယ်။ဘိုင်ကနာဖာဆိုလုံခြုံရေးတပ်ဖွဲ့တွေကတနတ်သမားတွေကိုအပြီးသက်ရှင်းလင်းခဲ့ရပါတယ်။တည်ဆုံးသူအများစုကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ပြီးအသေးပြောက်တိုးလာနိုင်သေးတယ်လို့လည်းဆက်ဆံရေးဝန်ကြီးကပြောပါတယ်။တည်ဆုံးထိခိုက်ကြရသူတွေထဲမှာတော့နိုင်ငံသားတွေရောနိုင်ငံခြားသားတွေရောပါဝင်နေဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။မြို့တော်ဝါဂါဒူဂူကအဇစ်အစ္စတန်ဘူဆိုတဲ့တူရကီစားတောက်ဆိုင်တွင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဂျီဟတ်တိုက်ခတ်ရေးသမားတွေလို့တန်းတရားရှိထားသူ2ဦးကတော့လုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတည်ဆုံးသွားပါတယ်။ဝင်ရောက်စီးနေတိုက်ခတ်ခဲ့သူအရေအတွက်ကိုတော့အတိအကျမသိရသေးပါဘူး။တိုက်ခတ်သူတွေကပြစ်ခတ်ချိန်မှာတချို့လူတွေကစားတောက်ဆိုင်တွင်းကနေလွတ်မြောက်အောင်ထွက်ပြေးနိုင်ခဲ့ပေမဲ့လို့တချို့ကတော့အဆောက်အုံတွေမှာပိတ်မိနေကြတာပါ။အကြမ်းဖက်တိုက်ခတ်မှုရဲ့လက်သက်တရားခံကိုတော့မသိရသေးပါဘူး။ကုန်းတွင်းဘိတ်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုရဲ့ဝက်လံခေါင်းတည်တဲ့မြောက်ပိုင်းနယ်စပ်ကမာလီနိုင်ငံနဲ့ဆက်ဆံနေတာပါ။မာလီနိုင်ငံကတော့အစ္စလာမ်ရဲ့အစွန်းရောက်တွေကိုနှစ်ပေါင်းများစွာချိန်မုတ်နေရတဲ့နိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်ဇန်နဝါရီလတုန်းကလည်းမြို့တော်ဝါဂါဒူဂူကဇင်ငန်ဟိုတယ်တစ်ခုနဲ့အနီးအနားကကဖေးဆိုင်တစ်ခုတို့ကိုတိုက်ခိုက်မှုအတွင်းလူပေါင်း30သေဆုံးခဲ့ရပြီးအစ္စလာမ်မာခပ်ဒေတာအယ်ခိုက်ဒါအဖွဲ့ကသူတို့လက်ချက်လို့ပြောဆိုထားပါတယ်ရှင
်။ဗင်နီဇွဲလားနိုင်ငံဟာအမေရိကန်ပြည်အောင်စုအတွက်အနေဖြစ်လာနိုင်ခြင်းအလွန်များတဲ့အကြောင်း CIA ထောက်လှမ်းရေးအဖွဲ့ညွှန်ကြားမှုမိုက်ပွန်ပေယိုကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗင်နီဇွဲလားနိုင်ငံကိုစီးရဂျာဝင်ဆောင်ရွက်နိုင်ခြင်းရှိတယ်ဆိုတဲ့အကြောင်းပြောဆိုနေချိန်မှာပဲမစ္စတာပွန်ပေယိုက Fox News Sunday ရုပ်သံအစီအစဉ်မှာအခုလိုပြောလိုက်တာပါဗင်နီဇွဲလားပြည်သူတွေအတွက်မျှော်လင့်ချက်ပေးဖို့နဲ့ဒီမိုကရေစီပြောင်းလဲရှင်သန်နိုင်ရေးအတွက်အခြေအနေကောင်းတစ်ခုဖန်တီးပေးဖို့သူ့အနေနဲ့ကြိုးစားနေတယ်လို့သမ္မတထရမ့်ကပြောပါတယ်မာဒူရိုအစိုးရဟာလက်ဖြောင့်တပ်သားတွေကိုအဆောက်အအုံအမြင့်တွေပေါ်မှာထားရှိပြီးကြောင်းမဲ့ဖွယ်ကောင်းတဲ့ပြည်နယ်မှုတွေပြုလုပ်နေကြောင်းထောက်လှမ်းရေးအချက်လက်တွေရသိရပြီးအမေရိကန်ရဲ့မူဝါဒကတော့လက်တွဲပေါ်ဒီလက်တဲ့အမေရိကန်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဒီမိုကရေစီပြောင်းလဲရရှိရေးအတွက်ကြိုးပမ်းဖို့ပဲဖြစ်တယ်လို့ပွန်ပေယိုကပြောပါတယ်ဗင်နီဇွဲလားနိုင်ငံအနေနဲ့အခြေအနေတွေနောက်ထပ်ဖျော်ဖျဲဖြစ်လာမယ်ဆိုရင်အမေရိကန်တွေအတွက်အန္တရာယ်ရှိလာနိုင်တယ်လို့လည်းပွန်ပေယိုကဆိုပါတယ်ကျူဘာတွေရုရှားတွေအီရန်တွေဟစ်ပိုလာတွေလည်းအဲ့ဒီမှာရှိနေပြီးတော့အခြေအနေတွေဟာအလွန်ဆိုးရွားပြီးအန္တရာယ်ရှိတာကြောင့်အမေရိကန်အနေနဲ့ထိထိရောက်ရောက်ကင်တွေဖို့လိုအပ်နေပြီလို့သူကပြောပါရခင်ဗျာ
စီးရီးယားနိုင်ငံတွင်ကသဘုံတို့ထိန်းချုပ်ရာအီတလီပြည်နယ်တွင်ရှာပွေကယ်ဆယ်ရေးအဖွဲ့ White Helmet ခမောက်ဖြူအဖွဲ့ဝင်ခုနှစ်ဦးတပ်ဖြတ်ခံရမှုကိုအမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။အီတလီမြို့အနောက်ဖက်စာမင်းမြို့ကသူတို့စခန်းတစ်ခုကိုဘယ်သူတွေမှမသိတဲ့တနတ်သမားတွေဝင်ရောက်စီးနှင်မှုအတွင်းအဖွဲ့ဝင်ခုနှစ်ဦးပြစ်ခတ်ခံရတာဖြစ်တယ်လို့ White Helmet အဖွဲ့ကပြောပါတယ်။ဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။အီတလီပြည်နယ်ကိုထိန်းချုပ်ထားတဲ့စီးရီးယားသဘုံအဖွဲ့ကတော့အခုတိုက်ခိုက်မှုကိုအကြီးတန်းလာတဲ့ရာဇဝတ်မှုလို့သုံးနှုန်းပြောဆိုလိုက်ပြီးလူသားသမားတွေကိုရှာဖွေရှင်းလင်းဖို့နဲ့White Helmet အဖွဲ့ကိုအကာအကွယ်ပေးဖို့ကတိပြုပြောဆိုလိုက်ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းနေပေါ်နိုင်ငံတောင်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမိုးသည်ထန်စွာရွာသွန်းလာကြောင်းဒီရေကြီးရေလျှံမှုတွေမြေပြုံမှုတွေဖြစ်ပြီးလူပေါင်း160တမင်းသေဆုံးခဲ့ပြီးတန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်။နေပေါ်နိုင်ငံကရေကြီးမှုကြောင်းအင်ဂျီပေါင်း 3,400 ကျော်နစ်မြုပ်သွားခဲ့ပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်ကစုံကျေးရွာကတိုက်ပွဲဖြစ်ပွားခြင်းမှာတက်မတော်ကကချင်ဒေသခံတချို့ကိုထိမ့်သိမ်းထားခဲ့တာမှာတနင်္ဂနွေနေ့တုန်းကကချင်ငင်းညက်ရေးအကျိုးဆောင်အဖွဲ့ကတွားရောက်ပြီးတော့ညှိနှိုင်းခဲ့တဲ့အနောက်အလုံးကိုပြန်ပြီးလွှတ်ပေးခဲ့ပါတယ်။အထိမ့်သိမ်းခံရသူ12ဦးကိုတနင်္ဂနွေနေ့ညနေပိုင်းတုန်းကနမတိမြို့နယ်ခိုလုံရေးစခန်းတွေကိုခေါ်ဆောင်နိုင်ခဲ့တယ်လို့တိုက်ပွဲကြောင့်ပိတ်မိနေတဲ့ဇွတ်မိုင်ရွာသား300လောက်ကိုလည်းခေါ်ဆောင်နိုင်ခဲ့တယ်လို့ကချင်ငင်းညက်ရေးအကျိုးဆောင်အဖွဲ့ကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီမြို့နယ်ဆယ်မိုင်ကျော်အကွာမှာရှိတဲ့ကစုံရွာအနီးမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တို့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်တပ်မတော်ကရွာသား12ဦးကိုဖမ်းဆီးခဲ့တာဖြစ်ပြီးအခုအခါအားလုံးကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတဲ့လက်ရှိမှာတိုက်ပွဲတွေဖြစ်မနေပေမဲ့စစ်ရေးပြင်ဆင်မှုတွေကြောင့်အချိန်မရွေးပြန်ဖြစ်နိုင်တဲ့အခြေအနေရှိတယ်လို့မိုးကောင်းနယ်ဖားကန့်ဒေသမှာအခြေစိုက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာနှစ်တရင်ဆက်နှစ်ကတရင်မှုကပြောပါတယ
်မင်းညနေပိုင်းလောက်ကနေစပြီးမှတော့တိုက်တာခိုက်တာတော့မရှိတော့ဘူးဒါပေမဲ့လည်းကျွန်တော် area ဖတ်နန်းရှော့မှာလည်းကအလုံးရင်းနဲ့နေရာချထားတာတွေရှိပါတယ်နောက်ပြီးမှအခုတော့ရာသီဥတုတော်တော်လေးဆူသွားတဲ့အကြောင်းမို့ငြိမ့်နေတယ်လို့သဘောရပါတယ်ဘာဖြစ်လို့လဲဆိုသူတို့ရဲ့တပ်ချထားမှုအခြေအနေကိုကြည့်လိုက်ရင်တော့ဒီမှန်ချက်တစ်ခုခုဘောနော့ဆစ်စီရေးမိုဒီဆစ်စီရေးကိုကျန်လေစတင်ဖို့လုံဆောင်တဲ့အနေအထားမှာကျွန်တော်တို့မြင်ကြပါရခင်ဗျာဒီတိုင်းပဲစက်ဒီမှာတက်တူးချင်နေမယ်ကျွန်တော်တိုက်ပွဲရတော့မလဲမသိကြမ်းဖြစ်ပွားဖို့ရှိပါရခင်ဗျာ
ကစုံရွာနီးဖြစ်ပွားတဲ့တိုက်ပွဲကတော့ KIA တက်ရင်စက်တင်နဲ့ဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ကစုံရွာသားတွေဟာနမ်တီမျိုးဘက်ကိုတင်းရှောင်လာခဲ့ကြပါတယ်တချိန်တည်းမှာပဲကစုံရွာသားတချို့ကိုတက်မတော်ကထိမ့်သိမ်းခဲ့တာရှိသလိုကစုံရွာအနီးကဇွတ်မိုင်ရွာသားတချို့ဟာလည်းတိုက်ပွဲဖြစ်ပွားရာဒေသကတင်းရှောင်မသွားနိုင်ပဲကြံရှိနေခဲ့ပါတယ်။တနင်္ဂနွေနေ့ညနေပိုင်းကတော့ထိမ့်သိမ်းခံထားသူတွေနဲ့ကြံရှိနေသူတွေကိုကချင်ဘာသာရေးလူမှုရေးအဖွဲ့တွေနဲ့အတူကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကတွားရောက်ခေါ်ဆောင်ခဲ့တယ်လို့ PCG ကဦးလမိုင်ကွန်ကြားကပြောပါတယ
်။ကျွန်တော်တို့မနေ့ကတန်ရှိနေသေးတဲ့ရွာသားတွေအယောက်300ကျော်လောက်300လောက်ရှိတယ်300နီးပါးပေါ့လေအဲ့ဒါကိုမနေ့ကကျွန်တော်တက်ခေါ်ပြီးတဲ့အချိန်မှာပဲညနေပိုင်းက၄နာရီခွဲ၅နာရီလောက်မှာတပ်ပကနေခေါ်သွားတယ်ဆိုတော့ဆရာမဝယ်ဝယ်ဆိုင်တဲ့အတူအမျိုးသား10ဦးပေါ့ဆက်တူလည်းပြန်တွေ့ပြီးပါပြီတို့အားလုံးလူပြင်းကအဲ့ဒီအဖိုးအဒီကမ်သမထားတဲ့နမ်တီမြင့်ချောင်းမှာအားလုံးရောက်ရှိနေပြီအမညာပဲ
နမ်တီမျိုးကကက်သလစ်အသင်းတော်နဲ့လမ်းကွာနှစ်ချင်းအသင်းတော်နှစ်ခုမှာကစုံနဲ့ဇွတ်မိုင်ရွာသားစုစုပေါင်း1144ယောက်ရောက်ရှိနေပြီဖြစ်ပါတယ်။စစ်ဆောင်ပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲကိုသူတို့ကိုကူညီဆောင်ရွက်ပေးနေတဲ့ဘာသာရေးဆရာတဦးကအခုလိုပြောပါတယ်
။ကျေးဇူးတော်အားလုံးပဲဆရာတွေဒီမှာမြေရေး၊ဖန်ရေး၊စားရေး၊ဝတ်ရေးပေါ့။ဒီချုပ်အဝတ်တွေကိုဒီခုနဲ့ပဲဖြစ်ပေးလာကြတာပါ။ကလေးတွေလေမိသားစုတွေပါတယ်ဒီမှာရောက်လာတာတော့ဒီမြချင်းအတင်းတော်မှာရောဒီဟောခေါင်းတွေမှာဓမ္မယုံတွေမှာထားတယ်ဆိုတော့သူကအောက်ခံအချင်းတွေကဟိုတမန်တလင်းတွေဖြစ်နေတမန်တလင်းတွေဖြစ်နေခါတော့ဖြစ်လို့အဲ့လိုကြတာအမှကျမကြီးအတွက်တော်တော်ကိုဆွေးနွေးရပါတယ်ဒီဒီဆိုတော့လေဒီမှာအကုန်လုံးဒုက္ခဖြစ်နေတယ်
စစ်ဆောင်ပြည်သူတွေကိုဘာသာရေးလူမှုရေးအသင်းဖွဲ့တွေနဲ့ဒေသခံပြည်သူတွေကကူညီထောက်ပံ့ပေးနေကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းကလည်းတနိုင်ဖားကန့်တဲ့မိုးကောင်းဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတနိုင်မြို့နယ်အတွင်းကရွှေနဲ့ပင်းမော်တွေကလူသားတွေနဲ့အတူအင်ကားကနမ်ခန်းနဲ့ကော်ရာရွာကရွာသားတွေထောင်ထဲချီပြီးတနိုင်မြို့ကိုတင်းရှောင်ခဲ့ကြရပါတယ်။2012ခုနှစ်ကပြန်လည်စတင်ခဲ့တဲ့ကချင်ပြည်နယ်စစ်ပွဲကြောင့်ဒေသခံပြည်သူတသိန်းကျော်ဟာစစ်ဆောင်စခန်းတွေမှာခိုးလုံနေရပြီးအစိုးရနဲ့ KIA အကြငြိမ်းချမ်းရေးဆွေးနွေးမှုအခြေအနေဟာလည်းတော်မတင်ရေမကျအခြေအနေမှာရှိနေပါတယ်
။ကိုမိုးစောပါရှင်ရှမ်းပြည်ဘက်မှာလည်းတပ်ကဖမ်းထားတဲ့သူတွေကိုပြန်လွှတ်ပေးလိုက်တဲ့သတင်းတစ်ဆက်တည်းတင်ပြချင်ပါတယ်။ NCA အပြည့်အစအကြောင်းမထိုးနိုင်သေးတဲ့ TLNL တအောင်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းတမတော်ဘက်ကမတင်ကားလို့ဖမ်းဆီးထားတဲ့လူတွေကိုပြန်လွှတ်ပေးလိုက်ပေမဲ့ဒီထက်ကနှစ်ဦးကတော့ရိုက်နှက်ခံရတဲ့ဒဏ်ကြောင့်လာရှိုးစေယုံမှာအရေးပေါ်ဆေးကုသမှုခံယူနေရပါတယ်။နောက်ဒီရှမ်းမြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နမ်ခန့်မြို့နယ်ရွာသားတွေမှာလည်းထိခိုက်မှုတွေရှိခဲ့ပါတယ်။အခြေအနေအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
တမ်းပလောင် CNL အဖွဲ့နဲ့မြန်မာတပ်မတော်တို့စိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကဖမ်းဆီးထားတဲ့မန်တုံမြို့ခံ6ဦးကိုပြန်လည်လွှတ်ပေးခဲ့ပေမဲ့အဲ့ဒီထဲကလူဟာညှဉ်းပန်းမှုတန်ကြောင်းလာရှုံမြို့စေယုံမှာစေဝါကူးစက်ခံရတယ်လို့မန်တုံ KBC ခရိယံသင်းတော် ITB စခန်းတာဝန်ခံသူကအခုလိုပြောပါတယ
်ပြန်လွတ်လာပါပြီ6ရက်နေ့ကတို့ခေါ်သွားပြီးမှ10ရက်နေ့ညနေ7နာရီလောက်ပြန်လွတ်ပေးတယ်အခုအဲ့ဒီဥဆောင်ဆိုင်နဲ့ဥမကောင်ကိုကြတော့လာရှုံစေယုံမှာတင်ထားတယ်ဥမကောင်ကြတော့လက်ကျိုးသွားပြီးမှခုကြောက်ပတ်တိစီးပြီးမှတလပြည့်မှတို့ကပြန်လာခဲ့လို့ပြောတယ်အဲ့ဥဆောင်ဆိုင်ကြတော့ဒီဘေလုံးချီသွားတော့အဲ့ဘေလုံးကိုခွဲထုတ်ရတယ်အခုဟုတ
်ပြီးကြတော့ဩဂုတ်လ၄ရက်နေ့တုန်းကမိုင်တုံမြို့နဲ့သုံးမိုင်ကွာနေရာမှာDNL ဖွဲ့ကနေမြမသမတော်စစ်ရင်တန်းကိုပြစ်ခတ်ဆန့်ကပ်ခဲ့လို့စစ်ရင်၃စီးပြက်စီးသွားခဲ့ပြီးတဲ့နောက်မှာမန်စုံမျိုးသွင်း DNL နဲ့ဆက်ဆံမှုရှိသူတွေကိုသမတော်ကနေတမျိုးလုံးပိတ်ဆို့ပြီးစစ်ဆေးနေခဲ့တာပါ။အဲ့ဒီစစ်ဆေးမှုသွင်းဒေသခံ6ဦးခန့်ဖမ်းဆီးခံရသလိုဖမ်းဆီးရနိုင်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ IDP စခန်းတာဝန်ခံကအခုလိုဆက်ပြောပါဗျ။တ
ိုက်ပွဲဖြစ်တဲ့အခါမှာသူတို့တပ်ကနေနေကားတွေပါတယ်ခြိသွားတဲ့အချိန်မှာဒီမန်တုံမြို့မှာရှိတဲ့လူတွေကိုမတင်ကြတဲ့အနေအထားရှိတယ်။အဲဒါကြောင့်တိမ်တက်တိမ်ဆင်းပြီးမှအဲ့လိုအင်ထောင်စုတွေလိုက်စစ်တယ်လိုက်မေးတယ်။အဲ့ဒီအချိန်မှာပဲအဲ့ဒီလက်ဖက်ဆက်ယုံမှာဝင်ဆင်းမိတဲ့အခါမှာအဲ့ဒီလက်ဖက်ဆက်ယုံမှာစကားပြောဆက်တလုံးတွေ့တယ်လို့ပြောတယ်။အဲ့ဒီစကားပြောဆက်ဘသူကင်လေပေါ့အလုတ်သမားတွေမေးကြည့်တော့ဘသူမှလည်းမသိကြဘူးလို့ဖြေတဲ့အခါမှာတို့အဲ့လိုပဲရိုက်ကြတာပေါ့
မန်တုံမြို့သွင်းမှာလည်းစစ်ရှောင် IDP စခန်းတွေဖွင့်လှစ်ထားပါတယ်လွန်ခဲ့တဲ့9နှစ်ကတည်းကမန်တုံမြို့နဲ့12မိုင်ကွာဝေးတဲ့မန်ဆန်ရွာသားတွေကလည်းဒေသသွင်းတိုက်ပွဲဖြစ်ပွားနေတာကိုသိမ်းရှောင်ရောက်ရှိလာခဲ့တာပါအခုလို TNL နဲ့ဆက်နွယ်နေကြောင်းမတင်ကမှုနဲ့ရိုက်နှက်ခံရမှုကြောင့်မန်တုံမြို့ခံတို့လာရှိုးစေယုံမှာအရေးပေါ်စေဝါကူစားခံနေရတာပါကျန်းမာခံရမှုကြောင့်ဘေလုံးခွဲစိတ်ခံရတဲ့ဥစော်ဆိုင်အောင်ရဲ့အခြေအနေကိုတော့ဇနီးတဲ့ဖြစ်သူမန်တုံမျိုးအသက်တန်းသူနာပြုနန်းခမ်းဟင်းကခုလိုပြောပါတယ
်စစ်တပ်ကဖမ်းသွားပြီးမှရိုက်ထားတဲ့ဟာလေသူတို့ရိုက်ထားလို့ဖြစ်သွားတဲ့ကိစ္စလေလေဒီဟာကတွင်းတန်လို့ပြောတယ်သူအရန်နေရခက်လာပြီတဲ့နားလည်းအရန်နာလာပဲနေလို့မကောင်းတော့ဘူးတဲ့သမားတော်တွေခွဲစိတ်ဆရာဝန်ကြီးတွေပြန်စစ်သေးသေးတော့အရေးပေါ်ခွဲစိတ်ခံဝင်ရတော့မယ်တဲ့သူတို့ပြောတာလေသူဝန်ပိုက်ထဲမှာတွေးတွေနဲ့ပြည်နေလို့တဲ့အဲ့ဒါဘေလုံးကွဲသွားတယ်လို့ပြောတယ်ပြန်ထုတ်ပြီးမှပြန်ထွက်လာပြီတဲ့
ဥစော်ဆိုင်အောင်ရဲ့စနီးတဲ့ဖြစ်သူနန်းခမ်းဟင်းဟာတမ်းပလောင်ကိုပိုင်အုပ်ချုပ်ရသေးတာမန်တုံပြည်သူစစ်ကောင်းဆောင်ရခိုင်ပြည်နယ်လှုပ်တော်ကူစလဲဟောင်းဦးအိုင်မုံရဲ့သမီးဖြစ်တယ်လို့အခုပြည်နယ်လှုပ်တော်ကူစလဲသော်နန်းမိုးရဲ့အမလည်းဖြစ်ပါတယ်ဒီလိုမန်တုံသေရခန့်တွေကိုသတ်မတော်ကနေဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့ပြန်လည်လှုပ်ပေးဖို့တမ်းပလောင်ကိုပိုင်အုပ်ချုပ်ရသေရကော်မတီဖွဲ့ကနေရှမ်းပြည်နယ်ဆွေရကိုတောင်းဆိုခဲ့တယ်လို့အလုံးမှုဆောင်ကော်မတီဝင်မိုင်သိန်းစော်ကဆိုပါတယ
်10ရက်နေ့တုန်းကပေါ့နော်ဆက်မဲ့ဆွေရဖက်ဝင်ချုပ်လက်မှုတော့မှနေလုံးကြီးကိုလည်းကျွန်တော်မိတ်တူပေးထားတယ်ဗျအဲ့ဒီကိစ္စလေးတွေဗျ
လက်ရှိရှမ်းပြည်နယ်အတွင်းမှာတမ်းပလောင်တီအန်လန်လီဖွဲ့နဲ့မြမသမတော်တို့ကြားတိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေဖမ်းဆီးမှုခံရတဲ့အပြင်တိုက်ပွဲတွင်ထိခိုက်မှုတွေလည်းရှိနေပါတယ်မနေ့ကနန်းခမ်းမြို့နယ်ကောင်းဝမ်းကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်မနေ့ကတိုက်ပွဲတွင်ထိခိုက်ဒဏ်ရာရရှိသူတွေရဲ့နောက်ဆုံးအခြေအနေနဲ့ရွာသွင်းထိခိုက်မှုအခြေအနေကိုတော့ထိခိုက်ဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့မိုင်သိန်းအောင်ရဲ့ညီမဖြစ်သူမအေးလွေကခုလိုပြောပါဗျ။အတ
က်မှထိုက်ရိုက်ပြီးသဘာခါခွဲစိတ်ရမယ်လို့ပြောလာတယ်။ကျန်တဲ့လူတွေကတော့ဒီတိုင်းပဲခွဲစိတ်ပြီးတော့အဲ့မှာပဲစေကူတာခံရနေတာပေါ့။သူတို့ကတော့အခြေအနေကောင်းနေရှာ။အဲရွာမှာတော့ဗာလဲအိမ်ရတော့အများကြီးပျက်စီးရဲ့ရှင်။
ဒီကနေ့နန်းခမ်းဒေသမှာတိုက်ပွဲအခြေအနေရပ်တန့်နေသလိုနန်းခမ်းမြို့တန်းစာပြည်ရှင်ကြီးမှုအဖွဲ့တွေအနေနဲ့တိုက်ပွဲကြောင့်ကောင်းဝမ်းကျေးရွာပျက်စီးမှုအခြေအနေတွေကိုစွာရောက်စစ်ဆေးနေစေလို့အဖွဲ့ဥက္ကဆာဦးကျော်မြင့်ကပြောပါရယ် ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ NCP ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ TNL တန်းမလောင်သက်ဖွဲ့ KIU ကချင်းလူလိုက်ရေးဖွဲ့တို့နဲ့မြမသက်မလောင်တို့ကြားမှာတိုက်ပွဲတွေအဆင်ဖြစ်ပွားနေတယ်လို့တိုက်ပွဲတွေအရသားတွေထိခိုက်မှုဖမ်းဆီးခံရမှုတွေလည်းအဆင်ဖြစ်ပွားနေပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုဘက်ကမြန်မာနိုင်ငံဆိုင်ရာသတင်းတွေတင်ပြခြင်းပါတယ်ပြည်ပရောက်မြန်မာတွေအနေနဲ့မြန်မာစာပေရင်ကျေးမှုနဲ့အမြဲထိတွေ့ဆက်ဆက်မှုရှိနိုင်မှုစာပေဟောပြောပွဲတွေကိုအလင်းတင်တယ်လို့ကျင်းပသွားမယ်လို့ Maryland ပြည်နယ်ကစာပေဟောပြောပွဲစီစဉ်သူတွေကပြောပါတယ် Robert မြို့မှာကျင်းပတဲ့စာပေဟောပြောပွဲမှာတော့ဆာရေးဆရာချစ်ဦးညိုဆရာထင်လင်းဦးနဲ့ဆရာမဂျူးတို့ဟောပြောခဲ့ကြပါတယ်ဒီစာပေဟောပြောပွဲအကြောင်းကိုတော့ကိုအောင်အောင်ကတင်ပြထားပါတယ
်ဆွေးမိတီတီဆွေးမိတီမလေးမောင်ဒီယနေ့ဆွေးမြေ့မိသည်သွေးဆက်နှင့်ကြမြက်ရေးပြည်နိုင်ငံအရေးလူလန်းစဉ်လူခရီးမှစီးရတယ်လေ
ဩဂလစနေနေ့ကမေရီလန်းပြည်နယ် Rock Bay မှာစာပေဟောပြောပွဲကျင်းပခဲ့တာပါပြည်ပရောက်မြန်မာတွေအနေနဲ့မြန်မာစာပေရင်ကျေးမှုနဲ့အမြဲတမ်းထိတွေ့ဆက်ဆံနိုင်ဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့စာရေးဆရာဆရာမတွေနဲ့တွေ့ဆုံပြီးစာပေဟောပြောပွဲကျင်းပတာပါစာပေဝါသနာရှင်တွေနဲ့တွေ့ဆုံရတဲ့အတွက် One and One သာဖြစ်ရတယ်လို့စာရေးဆရာထင်လင်းဦး Wisdom Vela ကအခုလိုပြောပါတယ
် One and One အကောင်းနဲ့ဆိုတာကဘာလဲဆိုတော့ကိုယ်တိုင်ပြည်မှာမဟုတ်ဘဲနဲ့ပေါ့သူများတိုင်ပြည်ကိုကိုယ်အိမ်လုပ်ပြီးတော့လာနေကြရတဲ့နိုင်ငံသားတွေကိုတွေးတော့ကျွန်တော်ဝမ်းနေရတာပေါ့နော်အဲဝမ်းသာတာကဘာလဲဆိုတော့မြန်နိုင်ငံရဲ့ချားမတိုင်းတစ်ပါးမှာလည်းမြန်မာတွေဟာမြန်မာစိတ်ဆိုတာအမြဲတမ်းရှိနေတယ်နော်အိမ်တိုင်းအိမ်တိုင်းမှာမြန်မာအစားအစာတွေရှိနေတယ်အိမ်တိုင်းအိမ်တိုင်းမှာမြန်မာအငွေ့အသွက်တွေရှိနေတယ်နောက်လူတွေရဲ့ပြောပုံဆိုပုံဝတ်ပုံစားပုံတွေအားလုံးကမြန်မာအငွေ့အသက်လုံးဝမပြောက်သွားဘူးဆိုတာမြင်ရတော့ဝမ်းသာတာပေါ့
မြန်မာနိုင်ငံကရွှေပြောင်းချစ်ချနေထိုင်သူအများပြားနေထိုင်ကြတဲ့အမေရိကန်အနောက်လေပိုင်းပြည်နယ်တွေဖြစ်တဲ့အင်ဒီယာနာနဲ့ကင်တက်ကီပြည်နယ်တွေမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းစာပေဟောပြောပွဲကျင်းပခဲ့ပြီးဒီသတင်းပတ်အတွင်းမှာတော့ Maryland, Pennsylvania နဲ့ New York ပြည်နယ်တွေမှာကျင်းပပါတယ်ဒီစာပေဟောပြောပွဲမှာစာရေးဆရာမဂျူးဆရာချစ်ဦးညိုတို့လည်းပါဝင်ပါတယ
်တောင်းမြန်မာနိုင်ငံဆွေးနွေးမှုမှာတော့ချုပ်တဲ့နေရင်လူရင်းဥပွဲဒေါင်းလန်ပေါ်ဝါဥပါတို့ချုပ်ပြီးသိညိုရင်း
Washington DC, Maryland နဲ့ Virginia ပြည်နယ်တွေကစာပေဝါသနာရှင်တွေစာပေဟောပြောပွဲတက်ရောက်ခဲ့ကြပါတယ်။ American ပြည်ထောင်စုကိုအလေလာကြတဲ့စာရေးဆရာဆရာမတွေနဲ့စာပေဝါသနာရှင်တွေအမြဲတမ်းထိတွေ့နိုင်ဖို့အခုလိုစာပေဟောပြောပွဲမျိုးအမြဲကျင်းပဖို့ကြိုးစားသွားမယ်အကြောင်းစာပေဟောပြောပွဲစီစဉ်သူတို့ဖြစ်တဲ့စာရေးဆရာမမင်းငင်းကအခုလိုပြောပါတယ်
မြန်မာနိုင်ငံကိုပြန်ဖို့အလွယ်တကူပြန်ဖို့ဆိုတာကခဲရင်နဲ့လေအဲ့တော့ဆယ်ရေးဆရာတွေများဒီကိုရောက်လာရင်သူတို့တွေကဒီကနေအထိုင်ရင်သွားမပြတ်သူတို့နေနေတဲ့နေရာလေးမှာလာပြီးတော့ဆယ်ရေးဆရာတွေဆီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဗဟုသုတတွေသတင်းစကားတွေကိုရတယ်เนาะအချိုးရှိတဲ့ကျမတို့အတွေ့အကြုံတွေကိုเนาะသူတို့ဆီကတဆင့်ရတယ်အဲ့ဒါဟာအင်မတန်ကိုအချိုးရှိတယ်
မြန်မာလူပေါင်းအဖွဲ့အစည်းတိုးတက်ရေးနဲ့မြန်မာစာပေလောကကထင်ရှားသူတွေရဲ့အတူယူပွဲကြ བྱ ာနဲ့စာပေအကြောင်းစာရေးဆရာဆရာမတွေကဟောပြောခဲ့ပါတယ်။ဒီစာပေဟောပြောပွဲခီးစဉ်ကတော့ဩဂုတ်လနဲ့စက်တင်ဘာလနှစ်လတာကြာမြင့်မှာဖြစ်ပြီးအခြားဖိတ်ကြားထားတဲ့ပြည်နယ်တွေကိုလည်းတွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နယူးယောက်မြို့ကကုလလူငယ်ညီလာခံကိုမြန်မာကိုယ်စားလှယ်တက်ရောက်တဲ့သတင်းကိုတင်ပြပေးကြပါရစေ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဩဂုတ်လ9ရက်နေ့ကနေ12ရက်နေ့အထိ၄ရက်တာကျင်းပခဲ့တဲ့အကြိမ်20မြောက်ကုလသမဂ္ဂအဖွဲ့အစည်းရဲ့လူငယ်ညီလာခံကိုမြန်မာနိုင်ငံကိုကိုယ်စားပြုပြီးတော့ရန်ကုန်ဆေးသက္ကသိုလ်တရဘွဲ့ရာထိုင်းနိုင်ငံ Stanford International University က MBA ဘွဲ့ရာထားတဲ့ကိုဇွဲပြည့်ဖြိုတက်ရောက်ခဲ့ပါရစေ။၄ရက်တာလူငယ်အစည်းအဝေးအတွင်းသူတွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေနဲ့ကုလသမဂ္ဂကကြီးမှုကျင်းပတဲ့ညီလာခံကိုတက်ရောက်ဖို့အဲ့တဲ့အရေးချင်းနေနောက်ဘလို့ဆောင်ရွက်ရတယ်ဆိုတာကိုကိုဇွဲပြေဖြူကိုမခွာညိုကဆက်သွဲမေးမြန်းထားတာနားဆင်ပါရှင
်ကုလသမဂ္ဂကကြီးမှုကျင်းပတဲ့လူငယ်ညီလာခံအတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေအနေနဲ့တက္ကရာ2015ကနေတက္ကရာ2030အထိ15နှစ်တာကာလအတွင်းအကောင့်ထွက်ဖို့ဆောင်ရွက်ကြမယ် Sustainable Development Goals ရေရှည်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပန်းတိုင်အဖြစ်ချမှတ်ထားတဲ့အခြေခံချက်18ချက်ထဲက People Prosperity Planet Peace and Partnership ဆိုတဲ့အခြေခံအချက်5ချက်ကိုအဓိကဦးစားပေးပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဓိကအားဖြင့်လူငယ်တွေကိုကဘာကြီးမှာဘာတွေတိုးတက်ဖွံ့ဖြိုးနေသလဲဆိုတာရှင်းလင်းပြောပြပေးတာဖြစ်တယ်လို့လူငယ်တွေအနေနဲ့ဘယ်လိုအခွင့်အရေးတွေရနိုင်လဲဆိုတာကိုလည်းပြောပြပြီး တိုးတက်ရာတိုးတက်ကြောင့်အခွင့်အလမ်းတွေကိုလမ်းဖွင့်ပေးတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံကိုကိုစားပြုတက်ရောက်ခဲ့သူကိုစွဲပြည့်ဖြူက VOE ကိုပြောပါတယ်
။ဒီမှာ World Bank ရဲ့ presentation မှာဆိုလို့ရှိရင် World Bank ကနေပြီးဘလို့အလုပ်လုပ်နေတယ်ပြီးတော့ဒီအစိုးရနိုင်ငံတွေကိုဘလို့နှီးမျိုးနဲ့ငွေကြေးကိုထုတ်ချီးတယ်ပေါ့နော်။ဒီမှာသူတို့မှာတတ်မှတ်ချက်ရှိတယ် Middle Income Country နဲ့low income country ပေါ့နော်အရှိရဲ့အခါမှာလည်း low income country တွေဆိုလို့ရှိရင်သူကအတိုးနှုန်းကမရှိသလောက်ကိုပဲသူကပေးထားဟိုမယူဘောနော်ဒီတိုင်းချီးပြီးတော့ချီးငွေအတိုင်းပြန်ဆက်ပေါ့ဒါပေမဲ့အဲ့လိုမျိုး middle income country ကြတော့သူတတ်မှတ်ချက်နဲ့အဲ့လိုမျိုးပေါ့အဲ့ဓာတွေကိုသူကရှင်းပြတယ်ပြီးတဲ့အခါကျတော့သူတို့ရဲ့ opportunity ပေါ့ဒီကမ္ဘာပံမှာလာပြီးတော့အလုပ်လုပ်ချင်တဲ့လူတွေအတွက်ဟိုရှင်းပြတယ်ပေါ့နော်ဒီ internship ဆိုလို့ရှိရင်ဝင်လို့ရတယ်တကယ်လို့ကိုက master ပြီးသွားပြီPhD တွေပါပြီးသွားပြီဆိုလို့ရှိရင်လုံးသက်3နှစ်လည်းရှိမယ်ဆိုလို့ရှိရင်တော့ young professional အနေနဲ့ကမ္ဘာပံမှာလျှောက်လို့ရတယ်ပေါ့နော်အဓိကကတော့သူ့ရဲ့လုပ်ငန်းစဉ်တွေအကြောင်းရှင်းပြတယ်ပြီးရဲ့အခါကျတော့ဟို opportunity တွေကိုသူပြောပြတယ်ပြီးတော့ဒီနေရာတွေကိုလျှောက်ဖို့ပေါ့နော် welcome လုပ်တယ်ပြီးတော့ဒီ speaker တွေနဲ့ delegate တွေကအချင်းချင်းအပြန်အလှန်ဆွေးနွေးကြတယ
်ဒီညီလာခံမှာကမ္ဘာဒုက္ခသည်များဆိုင်ရာအချက်အသေးဤပညာစသဖြင့်ကန္တ၄မျိုးခွဲထားပြီးမနေ့ပိုင်းညနေပိုင်းတွေကိုလည်းအချိန်သတ်မှတ်ပေးထားပါတယ်ကိုစန္ဒရှိရာစိတ်ဝင်စားရအကြောင်းအရာတွေဆွေးနွေးကြတဲ့အခန်းကိုစိတ်ကြရွေးချယ်တက်ရောက်နိုင်တယ်လို့လည်းကိုစွဲပြဖြူကပြောပါတယ်။ဒီလူငယ်ညီလာခံကိုတက်ရောက်ခဲ့ခြင်းအပြင်ဘလို့အကျိုးကျေးဇူးရတယ်လို့မေးကြည့်တဲ့အခါမှာတော့ကိုစွဲပြဖြူကအခုလိုပြောပါတယ
်။ကိုဘက်ကဘာရလဲဆိုလို့ရှိရင်အသိပညာဗဟုသုတ knowledge expand ဖြစ်တယ်ပထမတစ်ချက်ကဒုတိယတစ်ချက်ကကြတော့ network ကျယ်ပြန့်လာတယ်။အခုတက်ရောက်တဲ့သူတွေအကုန်လုံးကသူ့နိုင်ငံအသီးသီးမှာဒီလူမှုရေးပဲဖြစ်စေဒါမှမဟုတ်လို့ရှိရင်ငြိမ်းချမ်းရေးအတွက်ပဲဖြစ်စေဒါမှမဟုတ်လို့ရှင်စီးပွားရေးနဲ့ပတ်သက်တာပဲဖြစ်စေဒါမှမဟုတ်လို့ရှင်ပညာရေးကျန်းမာရေးပေါ့နော်ဒီလိုမျိုးကဏ္ဍအသီးသီးမှာလှုပ်ဆောင်နေကြတဲ့လူငယ်တွေဖြစ်တယ်ဟောအဲ့တော့အချင်းချင်းချိတ်ပြီးတော့ကိုယ်နိုင်ငံရောက်တဲ့အခါမှာပြန်လုံးမဲ့အပိုင်းလေးတွေကိုကျွန်တော်ဆွေးနွေးခဲ့ကြရတော့ရှိပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့လူငယ်ညီလာခံမှာအသက်18နှစ်18နှစ်ဘွဲ့ချိုကြောင့်သားအရွယ်အပြင်ဘွဲ့ရလူငယ်အသက်28နှစ်အထိနိုင်ငံပေါင်း100ကျော်ကလူငယ်ပေါင်း1000ကျော်တက်ရောက်ခဲ့တာဖြစ်ပါတယ်ကိုစွဲပြည့်ဖြူအနေနဲ့မြန်မာနိုင်ငံကိုပြန်ရောက်တဲ့အခါသူတက်ရောက်ခဲ့တဲ့ကုလသမဂ္ဂလူငယ်ညီလာခံကအတွေ့အကြုံတွေနဲ့ဒီညီလာခံကနေလမ်းဖွင့်ပေးထားတဲ့လူငယ်တွေရရှိနိုင်တဲ့အခွင့်အလမ်းတွေအကြောင်းကိုမြန်မာလူငယ်တွေကိုတတ်နိုင်သမျှမျှဝေပေးသွားမှာဖြစ်ကြောင်းကိုလည်းပြောသွားခဲ့ပါတယ်ရှင
်မခွာညိုပါရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia 77ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတင်ကြီးထိုက်ကတက်လှည့်ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာဖြစ်တဲ့လူဗျူလူမျိုးရေးဝါဒီတွေရဲ့စိုးရိမ်ပွဲမှာအကြမ်းဖက်ရုံးရင်းဆန်ကပ်ဖြစ်တဲ့အခြေအနေဟာအကြမ်းဖက်ဝါဒရဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကပ်ညီတယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကပြောပါတယ်တံပြန်ဆန္ဒပြတဲ့လူအထက်ကိုကားနဲ့မောင်းဝင်တိုက်တာဟာအမုန်းတရနဲ့တယူသံဆွဲတွေကြောင့်ဖြစ်လာတဲ့ရာဇဝတ်ကြောင့်လို့ရဖြစ်တယ်လို့ HR McMaster က ABC ရုပ်သံနဲ့တင်းငင်ကနေနေတွေ့ဆုံမိမြန်ကမှာပြောဆိုသွားပါတယ်ကိုရီးယားကျွန်းဆွယ်မှာတပ်ဒုံးခွင်တုံးစနစ်အပြည့်အဝချထားနိုင်ရေးအတွက်လှုပ်ထုံးလုံနီးဆိုင်ရာကိစ္စရပ်တချို့ကိုအမေရိကန်နဲ့တောင်ကိုရီးယားတို့ဆောင်ရွက်နေတယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်စစ်ဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုဒန်ဖော့ဒ်ကသတင်းထောက်တွေကိုပြောဆိုတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဒီကနေ့ဆွေးနွေးပွဲမှာလည်းတပ်ဒုံးခွင်တုံးစနစ်အပြည့်အဝချထားမယ်အချိန်ကာလနဲ့ပတ်သက်လို့အသေးစိတ်မဆွေးနွေးပြစ်ခဲ့ဘူးလို့ဗိုလ်ချုပ်ကြီးဂျိုဒန်ဖော့ဒ်ကပြောဆိုသွားပါတယ်။ကုလသမဂ္ဂဘက်ကဒီလအစောပိုင်းမှာချမှတ်လိုက်တဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုသည့်အရာမြောက်ကိုရီးယားရဲ့ကြောက်မီးသွေးတန်ရိုင်းနဲ့တခြားထုတ်ကုန်တွေတင်သွင်းမှုကိုတားမြစ်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့တင်းလာနေမှာကြေညာပါတယ်မြောက်ကိုရီးယားရဲ့ပေထင်းတပ်ဒုံးကျည်စမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားတခင်းနဲ့အတီးပြုတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုကိုအပြည့်အဝဆောင်ရွက်ဖို့တရုတ်ခေါင်းဆောင်တွေကကြေပြူထားတာဖြစ်ပါတယ်ရှင်
သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Linus Ringert ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ပြီးပြီးချင်းပါပဲဒီ TV အစီအစဉ်ကိုလည်းစောင့်မျှော်စုစားနိုင်ပါတယ်ရှင်။ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.